အမေရိကန်ပြည်ထောင်စုဂျပန်နဲ့ပစိဖိတ်ရေဝန်ဆယ်နိုင်ငံတို့ကြားကုန်သွယ်ဆိုင်ရာအဟံတားတွေကိုလျှော့ချပြီးကမ္ဘာစီးပွားရေး40ရာခိုင်နှုန်းရှိတဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေကြားကုန်သွယ်ဆိုင်ရာစီးပွားစည်းကမ်းတွေကိုချမှတ်ထားတဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်တရားကိုဒီနေ့ရလိုက်ပါတယ်။ခုနှစ်နှစ်ကြာစစ်ဆင်ညှိနှိုင်းမှုတွေအဆက်မပြတ်လှုပ်ဆောင်ခဲ့ပြီးနောက် TPP လို့တကောက်ခေါ်တဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်သဘောတူညီစာချုပ်ကိုဂျော်ဂျီယာပြည်နယ်အတ္တလန္တာမြို့မှာဒီနေ့ရယူနိုင်ခဲ့တာပါ။စိုက်ပျိုးရေးနဲ့မွေးမြူရေးထွက်ကုန်တွေ၊မော်တော်ကားနောက်ဆုံးဖို့အနည်းပညာတွေ၊နောက်ဆုံးဖို့ဆေးဝါးတွေနဲ့အခြားထုတ်ကုန်ပစ္စည်းပေါင်းများစွာကိုကုန်သွယ်ရာမှာသတ်မှတ်ထားတဲ့အဟံတားတွေကိုလျှော့ချဖို့နဲ့တဘာဝပတ်ဝန်းကျင်နဲ့လုံသွားကြီးအားစီးပင်းစည်းကမ်းတွေချမှတ်သွားဖို့ကိစ္စတွေကိုဒီနိုင်ငံတွေအကြားဆွေးနွေးညှိနှိုင်းခဲ့ကြတာဖြစ်ပါတယ်။တကယ်တော့ပြည်ရဲ့စီးပွားရေးကြီးမားလာမှုကိုထိန်းညှိနှိုင်းဖို့အတွက်အမေရိကန်ကဥဆောင်ဂျိုးဘန်နဲ့ဒီ TPP သဘောတူစာချုပ်အသေးစိတ်အချက်အလက်တွေကိုဒီနေ့နှောင်းပွဲမှာကြေညာဖို့မျှော်လင့်ရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီတဘောတူညီရဲ့အတီးဖြစ်ဖို့ကတော့ပစိဖိတ်ရေမွန်12နိုင်ငံလုံးရဲ့ဥပဒေပြုလွှတ်တော်တွေအတီးတီးကအတီးပြုပေးရပါပါ။အမေရိကန်ကွန်ဂရက်လွှတ်တော်ကဒီတဘောတူညီချက်ကိုအတီးပြုမပြုမတေချာသေးပေမဲ့အခုလိုနိုင်ငံတွေကြားမှာ TPP တဘောတူညီချက်ကိုရယူနိုင်ခဲ့တာကတော့သမ္မတဥပမာရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာကြီးမားတဲ့အောင်မြင်မှုတစ်ခုပဲဖြစ်ပါတယ်ခင်ဗျ။